အီရန်နိုင်ငံအနေနဲ့သူ့ရဲ့နျူကလ িয়ার ပိုင်ဆိုင်ခွင့်ကိုရှော့ပေးမှာမဟုတ်ဘူးလို့အီရန်ဘာသာရေးခေါင်းဆောင်ကြီးအယာတိုလာအာလီဟာမေနီကပြောလိုက်ပါတယ်။အီရန်ရဲ့ကမ္ဘာ့အရာကြီးနိုင်ငံ6နိုင်ငံကဆက်ဆက်ဆွေးနွေးသူတွေဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဗုဒ္ဓဟူးနေ့ကထပ်မံတွေ့ဆုံကြတဲ့အချိန်ထဲမှာပဲသူကအဲ့လိုပြောလိုက်တာဖြစ်ပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার စီမံကိန်းနဲ့ပတ်သက်ပြီးတော့နောက်ဆုံးဆွေးနွေးပွဲမတိုင်ခင်မှာအီရန်အနေနဲ့ဒီထက်မလျှော့နိုင်ဘူးဆိုတာကိုသူ့ရဲ့ဆွေးဆက်ဆွေးနွေးသူတွေကိုပြောထားပြီးဖြစ်တယ်လို့အယာတိုလာအာလီဟာမေနီကပြောပါတယ်။ဒါပေမဲ့အီရန်နိုင်ငံအနေနဲ့အမေရိကန်အပါဝင်တခြားနိုင်ငံအားလုံးနဲ့ချစ်ခင်ယဉ်ညိမှုရကြတယ်လို့လည်းပြောပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံနဲ့ဂျာမနီနိုင်ငံတွေကဂျားဖြတ်သဘောတူညီချက်တစ်ခုချမှတ်နိုင်ဖို့အတွက်လိုလားနေပါတယ်။အဲ့ဒီဂျားဖြတ်သဘောတူညီချက်အရအီရန်နိုင်ငံကသူတို့ရဲ့ယူရိုနီယံတန့်စင်တဲ့လုပ်ငန်းတချို့ကိုရပ်ဆိုင်းပြီးနောက်ထပ်စစ်ဆေးမှုတွေကိုလက်ခံဖို့အပြန်လာအဖြစ်ဒါကိုတုံ့ပြန်တဲ့အနေနဲ့အီရန်နိုင်ငံအပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုအကန့်အသတ်နဲ့ပြန်ရုပ်သိမ်းပေးသွားမှာဖြစ်ပါတယ်။ဆွေးနွေးမှုတွေမတိုင်ခင်မှာတော့နှစ်ဖက်စလုံးကသဘောတူညီချက်ရဖို့မျှော်လင့်တယ်လို့ဖော်ပြကြပါတယ်။အီရန်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့နျူကလ িয়ার ဆွေးဆက်ဆွေးနွေးရေးအကြီးအကဲဖြစ်တဲ့ဂျဗတ်ဇာရက်ကသဘောတူညီချက်ရနိုင်တဲ့အလားအလာကောင်းတွေရှိနေတယ်လို့ဗီဒီယိုကနေတစ်စင် YouTube Internet ဆာမျက်နှာမှာဖော်ပြထားပါတယ်ခင်ဗျာ။